မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုပြုလုပ်ခဲ့တာကြောင့်ကုလသမဂ္ဂလူညုံရေးကောင်စီစီဝဲခေါ်ယူပေးဖို့အမေရိကန်ပြည်ထောင်စုဂျပန်ဗြိတိန်ပြင်သစ်နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့တောင်းဆိုချက်ကြောင့်တနင်္လာနေ့မှာကုလသမဂ္ဂလူညုံရေးကောင်စီစီဝဲပြုလုပ်မှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်အဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အဖွဲ့ဝင်15နိုင်ငံပါတဲ့လူညုံရေးကောင်စီဟာတနင်္လာနေ့မနေ့ဆယ်နိုင်ခွဲမှာတွေ့ဆုံရမှာဖြစ်ပါတယ်။မြောက်ကိုရီးယားကကုလသမဂ္ဂလူညုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးပေါက်ပြီး6ချိန်မြောက်အားအပြင်းဆုံးနျူကလ িয়ার စမ်းသပ်မှုတနင်္ဂနွေနေ့ကပြုလုပ်ခဲ့တာမှာတာဝဲပြည့်ဒုံးကျည်မှာတပ်ဆင်နိုင်တဲ့အဆင့်မြင့်ဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်စွာစမ်းသပ်နိုင်ခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားကပက်ထိန်တပ်ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကြောင့်2006ခုနှစ်ကစလို့ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုခံရတာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့တာဝဲပြည့်ဒုံးကျည်ပြုလုပ်မှုနဲ့နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုတွေကသာကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုချမှတ်နိုင်တယ်လို့ရုရှားနဲ့တရုတ်နိုင်ငံတို့ကရှုမြင်ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကဇူလိုင်လအတွင်းတာဝဲပြစ်ဒုံးကျည်နှစ်ကြိမ်စမ်းသပ်ပြုလုပ်ခဲ့တဲ့အတွက်လူညုံရေးကောင်စီကပြီးခဲ့တဲ့လအတွင်းဒါခတ်ပိတ်ဆို့မှုအသစ်တွေကိုတင်းကျပ်တင်းကျပ်ထဲချမှတ်ခဲ့ကြပါတယ်။